ငင်းချရင်နဲ့အပြစ်ရဆဲရည်တွေနဲ့ပတ်သက်လို့တာယနာလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းချရန်မျက်နှာစုံညီအစည်းအဝေးကျင်းပနေတဲ့အချိန်မှာပဲတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာလက်မှတ်မထိုးရသေးတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့မနေ့ကကြာရင်နေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။27ရာစုပင်လုံညီလာခံမှာအဲ့ဒီအဖွဲ့တွေပါဝင်ဆွေးနွေးနိုင်ဖို့မြန်မာအစိုးရကဖိတ်ကြားထားတာဖြစ်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုရနိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါကချင်းပြည်နယ်မိုင်းကြမ်းမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေမျက်နှာစုံညီဆွေးနွေးပွဲကျင်းပနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံလုံးအပြစ်ခတ်ရဆဲစာချုပ်မှာလက်မှတ်မထိုးထားတဲ့ UWSA ခေါ်ဝါပြည်သွေးစီညီညွတ်ရေးတပ်နဲ့ NDAA ခေါ်မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ရဲ့ခေါင်းဆောင်တွေလည်းနေပြည်တော်ကိုရောက်ရှိနေကြပါတယ်။27ရာစုပင်လုံညီလာခံမှာပါဝင်နိုင်ရေးဆွေးနွေးဖို့အတွက်ရောက်ရှိနေတာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေက VOE ကိုပြောပါတယ
်။အဲ့ဒီကတော့ဟိုကျွန်တော်တို့ငင်းကြရေးလုပ်ငန်းစဉ်တွေပေါ့နော်နဲ့ပတ်သက်ပြီးတော့20ရာစုပြင်လုံညီလာခံပါဝင်နိုင်တဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကဖိတ်တာဖြစ်ပါတယ်အဲဝါဖွဲ့ရဲ့နောက်မိုင်းလာဖွဲ့ရဲ့နေပြီးတော့လာရောက်ဖို့ကျွန်တော်တို့ကဖိတ်တယ်နောက်ဒီချိန်ထဲမှာပဲကျွန်တော်တို့ဟိုနိုင်ငံရေးဆွေးနွေးမှုပေါ့ Political Framework Review မှာဒီဖွဲ့တွေပါဝင်နိုင်ဖို့ကျွန်တော်တို့ဖိတ်ထားပြီးသားဖြစ်ပါတယ်အခုကအဲ့ဖိတ်ကြားချက်ရရောက်လာတာဖြစ်ပါတ
ယ်။ဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေဟာမနေ့ဖြန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုတမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်။အဲ
မနေ့ကမနေ့ပိုင်းပါနော်။ဒီနေ့ပြီးတော့တင်ကဟိုတယ်မှာဒီနှစ်ဖွဲ့လုံးနဲ့ကျွန်တော်တော်ဆန်းစုကြည်နဲ့တွေ့ပါတယ်။ဟောနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့မယ်။တွေ့ပြီးတော့ဆွေးနွေးကြမှာပေါ့။ဒီဆွေးနွေးကြမယ်ဆွေးနွေးပြီးတာနဲ့ကျွန်တော်တို့နေ့လယ်သွားစားမယ်ပြီးတာနဲ့သူတို့ဖွဲ့ရနေ့လယ်ပိုင်းမှာကြာရင်တော့တက်မရကဝီဦးစီးချုပ်နဲ့တွေ့ဖို့သွားမယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုတက်မရကဝီဦးစီးချုပ်နဲ့ကကြတော့ဘယ်မှာတွေ့မှာလဲဘင်းအောင်ရိတ်သာမှာတွေ့မှာလားခင်ဗျာ
မှန်တယ်ဒါကတော့ကျင်းအောင်ရိတ်သာမှာဒါကတော့ဟိုတက်မရပိုင်းကပြောလိုက်မ
ယ်ဟုတ်ဟုတ်ကဲ့ပါနှစ်ဖွဲ့ကပေါင်းပြီးတွေ့မှာလားတီးကြစီတွေ့မှာလားခင်ဗျာ
တပေါင်းနဲ့တွေ့မှာဗျ
ာဟုတ်တပေါင်းနဲ့တွေ့မှာနော်ဟုတ်ကဲ့ပါ။ဟိုနောက်တစ်ခုကဟိုတမရဟောင်းဦးသိန်းစိန်နဲ့တွေ့ဖို့လေတွေ့မယ်လို့လည်းကြားပါတယ်။အဲ့ဒါရောဟုတ်ပါသလား
။အဲ့ဒါတော့ကျွန်တော်တို့ဒီဘက်အစီအစဉ်တော့မသိဘူးကြနော
်။နောက်ပြန်တွေ့ဆုံမဲ့အခြေအနေနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရောက်ရှိနေတဲ့မိုင်းလာအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းတော့မရှိခဲ့ပါဘူး။ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ရဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုတော့ဝါအထူးဒေသနဲ့ဒုတိယအထွေထွေအတွင်းမှူးဥပောက်ယူကြီးဥဆောင်ပြီးတော့အဖွဲ့ဝင်80ကျော်ပါဝင်ပြီးတော့မိုင်းလာအဖွဲ့ကိုတော့မိုင်းလာအထူးဒေသ၄ဥက္ကဋ္ဌဥဆိုင်လင်းကဥဆောင်တာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။